Nomination: Central Intelligence Agency, Gina Haspel of Kentucky to be director.
American CIA Bohotalangi Tanaye, Nikonisit Maima, Patma Uzo Nudbi Nyojai Mupi, Gina Haspergo, Kaapu, a Tibu Jang, Telodoga, Jadabi Niga, Kulu, Gina, get up your body. The Mad Tramga, Malaga, American Nanganjai, when Gita Pi, meet in the Mingedu, CIA Nyojai Mu, Mike Pompu, Niama, Sato Kaapu. Teludoga, CIA Leton, Nunjay Mulepi, Leshi, Yai Nunjay Mupi, Darwin Tansamidu, Gina Haspergo, Democratic Republican Party, Niaduga, Taukame, Azelime, Gangweme, Lizeng, Amene, Akulu, debut, like that Pipari. El Gaida, Jumpet, the Marigu, yesterday, Sese Mimia Mudri, CIA Gap, Julo, Kemune Badelu, Gina Haspergo, Republican Ateludoma, Nuru Pijare, Kentucky B. Nega, Rand Bolne, Arizona, Jeff Leduga, Gangwe, Kejabi Uno Gensa Yoga Jong, Sikuda Mu, Kayunilu, Lodogo Mateyam Nine, Arizona B. Nega, Tingya, Teludoma, John McGinale, Gangwe, Keda Pibare, Dabime Democrat Teludoma, Chauruga, Taukan, Gejare Dwe, Kulu, Tibu Nambu, Me Lung Lao Yashi, Keda Pibare. Democrat Pega, Taukane, Virginia Binega, Teludoma, Warnaga, Haspelne, Dwissu Mimian B, Dunine, Sig Biang Geda Pibare, Haspelha, the Mra Trump, PRB Mugu, Kamedu Mhope, Nanga Dawingu, Jibion on Tansang, Mimedu, Pide, Louis Du Yongji de Jong, Teludoma, Warnaga, Membe Mi, Ludoma, Kulu, Biogevare.
I furthermore believe that she is someone who will push back and push back strongly against any.
CIA မှာတာဝန်ထမ်းဆောင်နေကြတဲ့အမျိုးသားနဲ့အမျိုးသမီးတွေရဲ့ဂုဏ်သိက္ခာကိုထိခိုက်စေမဲ့ညွှန်ကြားချက်မျိုးပေးဖို့သမရကကြိုးစားရင်ဂျီနာဟက်စပယ်ဟာပြင်းပြင်းထန်ထန်ညှင်းဆုံမဲ့လို့ဖြစ်မဲ့လို့ကျွန်တော်ယုံကြည်ပါတယ်။ဒါပြင်နိုင်ငံရေးရဘယ်လိုကြည့်ရိုက်ခတ်မှုတွေရှိပါစေသူကအမှန်ကိုထုတ်ဖော်ပြောကြမယ်သူဖြစ်ပါတယ်။ဒီအချက်တွေကြောင့် CIA
ညွှန်ကြားရေးမှုဖြစ်တာဝန်ထမ်းဆောင်မှုအသင့်တော်ဆုံးလူဖြစ်တယ်လို့ခုလိုပြောခဲ့ပါတယ်။ Mr. Haspel is quietly earning the respect and admiration. CIA မှာအဓိကအကြဆုံးဖြစ်တဲ့အမှုထမ်းတွေအပြင်လက်ရှိနဲ့အရင်ထောက်လှမ်းရေးအထင်ကြီးခေါင်းဆောင်တွေရဲ့လေးစားအကြမှုကိုသူကခံယူရရှိထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားတွေရဲ့ဘေးအန္တရာယ်ကင်းမှုနဲ့လုံခြုံမှုဟာထောက်လှမ်းရေးဌာနခေါင်းဆောင်များရဲ့ဉာဏ်ထက်မြ င်ငံရေးပါတီနှစ်ခုစလုံးရဲ့အထက်လွှတ်တော်အမတ်တွေကသဘောတူကြပါတယ်။ဒါကြောင့်လဲ CIA Director Zick ကိုအမြန်ဆုံးအတီးပြုတ်ပေးဖို့ကျွန်တော်တိုက်တွန်းပါတယ
်။အသက်62နှစ်ရှိပြီဖြစ်တဲ့ Hasper ဟာ CIA ရဲ့ပထမဦးဆုံးအမျိုးသမီးညွှန်ကြားမှုဖြစ်တဲ့အပြင် 1980 ခုနှစ်များကစလို့ William Kobe အနောက်ပိုင်းCIA မှူးတန်းတူအခုလိုညွှန်ကြားမှုရာထူးကိုတက်ခဲ့တဲ့ဒုတိယမြောက်ပုဂ္ဂိုလ်ပဲဖြစ်ပါတယ်။ Hasper ကိုသမ္မတ Trump က CIA ညွှန်ကြားမှုအဖြစ်အမည်တင်သွင်းခဲ့ပြီးမေလကကျင်းပခဲ့တဲ့ထက်လွတ်တော်ကြားနာစစ်ဆေးပွဲမှာ CIA ထောက်လှမ်းရေးအလုပ်နဲ့ပတ်သက်လို့ငယ်စဉ်ကတည်းကစိတ်ဝင်စားခဲ့သူဖြစ်တယ်လို့ပြောခဲ့ပါတယ်
။ I was born in Kentucky and while my family has deep roots there, I was an Air Force brat.
ကျမကကင်တာကီမှာမွေးခဲ့တာပါ။ကျမရဲ့မိသားစုဇာတိကအဲ့ဒီကဖြစ်ပေမဲ့ကျမဖေကလေတက်ကမှုကဘာတဖန်သူပြောင်းတဲ့နေရာတွေကိုကျမတို့လိုက်ကြရပါလေ။ပြပမှာငယ်စဉ်ကကျမနေထိုင်မှုကြောင့်နိုင်ငံခြားဘာသာစကားတွေနဲ့ယဉ်ကျေးမှုတွေကိုကျမနှစ်သက်တဲ့အပြင်ပြပမှာအကြမ်းဖက်မှုတွေကိုတိုက်ဖြစ်ရမှာအမေရိကန်ရဲ့ခေါင်းဆောင်မှုကအရေးကြီးတယ်ဆိုတာကိုလေကျမသဘောပေါက်ခဲ့တယ်လို့ Junior Hasper ကပြောခဲ့တာဖြစ်ပါလေ။သူဟာကောလီကနီအောင်ပြီးနှင်းနှင်းငယ်ကြဖြစ်တဲ့1985ခုနှစ်မှာ CIA မှာစတင်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။အဲ့ဒီမှာယာရုတာဝန်20တို့ကိုပြပအပါဝင်နေရာအတော်များများမှာထမ်းဆောင်ခဲ့ရမှာဥရောပအာရှနဲ့အာဖရိကတခွင်တို့မှာ CIA ထောက်လှမ်းရေးယာရုတွေမှာတာဝန်ယူခဲ့ရတာဖြစ်ပါတယ်။ဒါကြောင့်သူဟာ CIA ညွှန်ကြားရေးမှုရာထူးအတွက်တင့်တော်ဆုံးဖြစ်တယ်လို့ခြားသာပိနေကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Richard Burr ကခုလိုပြောခဲ့ပါတယ
် I believe Ms. Haspel's experience, her dedication to service and judgment make her a natural fit to lead the CIA as it enters a period of profound change.
Ms. Haspel ဟာတွေ့ကြုံရင့်ကျက်တဲ့သူတာဝန်ကိုခြေကွန်စွာထမ်းဆောင်နေ စဉ်းစားဆုံးဖြတ်ရမှာရင့်ကျက်မှုရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒီရဲ့ချင်းတွေကြောင့်အခုလိုအပြောင်းအလဲတွေဖြစ်နေတဲ့ဒီကနေ့ကဘာကြီးမှာသူက CIA ကိုဥဆောင်ဖို့တင့်တော်ဆုံးဖြစ်ပါတယ်။ CIA ကိုဥဆောင်ဖို့သမရကတင်မြောက်မဲ့သူတွေထဲမှာသူဟာအရေးချင်းအပြည့်အဝဆုံးဖြစ်တဲ့အပြင် CIA 290သမိုင်းမှာတာဝန်ကိုကျေပွန်းစွာထမ်းဆောင်နိုင်ဖို့အစဉ်သင့်ဖြစ်ဆုံးပုဂ္ဂိုလ်လို့ဆိုရမှာပါ။
ဂျီနာဟက်စပါကလည်း CIA ဌာနမှာသူနှစ်30ကျော်တာဝန်ထမ်းဆောင်ခဲ့တာဟာသူ့ဘဝပန်းနိုင်တရဖြစ်ပြီးသူအခုလိုအမည်တင်သွင်းခြင်းခံရတဲ့အတွက်ကြောင့်လေဌာနတွင်ရှိအမျိုးသမီးတွေအတွက်ဖန်မျက်နှာချက်ချုပ်ဖောက်ရမှာအထောက်အကူပြုစီတယ်လို့အခုလိုပြောခဲ့ပါတယ
် CIA has given me a lot over the past 3 decades
CIA မှာကျမတာဝန်ထမ်းဆောင်ရတာသိကူကျေနပ်ပါတယ်ကျမကလွန်ခဲ့တဲ့နှစ်30ဇန်နဝါရီလကကျန်းသစ္စာကျင်းစုခဲ့တဲ့အချိန်ကစလို့အခုထိပါပဲအဲ့ဒီတုန်းက CIA ရဲ့အစိမ့်ရာထူးတွေမှာအမျိုးသမီးတွေတိတ်ကိုနေပါလှပါတယ်ခုလိုကျမတို့ဌာနမှာအနေအထားတွေပြောင်းလာပြီးအမျိုးသမီးတွေဟာအားကောင်းလာပါပြီကျမကကျမတာဝန်ကိုကြည်ပြင်းစွာအေးအေးဆေးဆေးနဲ့ထမ်းဆောင်ရင်းဒီအတားဆီးတွေကိုကျော်လွန်နိုင်ဖို့ကြိုးပမ်းခဲ့တာဖြစ်ပါတယ်ကျမအနေနဲ့ CIA မှာဒုတိယအကြီးအကဲဖြစ်လက်တော်ညွှန်ကြားရေးမှူးဖြစ်ထမ်းဆောင်ခဲ့ရတာကိုဂုဏ်ယူပါတယ်။ဒါဟာလေကျမအနေနဲ့အမျိုးသမီးတဦးဖြစ်လို့ CIA မှာယာရုမမြင့်ရလို့ကြွားပြောတာမျိုးမဟုတ်ပါဘူး။ဒီအချက်ကိုထောက်ပြဖို့ကျမမှာတာဝန်ရှိတာက CIA မှာအမျိုးသမီးငယ်တွေအတွက်သူတို့ရဲ့ဘဝရှေ့ရေးအတွက်မျှော်လင့်ချက်တရဖြစ်စေလိုပါပဲလို့ Gina Hesberg ကပြောသွားတာဖြစ်ပါတယ်။ Gina Hesberg နဲ့သူ့ရဲ့နှစ်ရှည် CIA သမိုင်းမှာဝေဖန်ခံရတဲ့ဖြစ်ရပ်နှစ်ခုရှိပါတယ်။တခုကတော့2000နှစ်ခုကထိုင်းနိုင်ငံမှာရှုပ်ဝဲအကျဉ်းစခန်းဖွင့်ပြီးအယ်ကိုက်ဒါအကြမ်းဖက်သမားလူမတင်ငါရသူတွေထံကဖြောင့်ကျက်ရဖို့ရေမွန်းအောင်နှစ်တဲ့နှိမ့်ဆက်နီးမျိုးကိုသုံးခဲ့တာနဲ့ပတ်သက်ပါတယ်။နောက်တစ်ခုကတော့2005ခုနှစ်ကဝါရှင်တန်မြို့တော်အပြင်ဘက်လန်ဂလီရှိ CIA ဌာနချုပ်မှာသူ့ထက်အရာရှိရဲ့တာဝန်ပေးမှုကြောင့်နှိမ့်ဆက်ညှဉ်းပန်းစစ်ဆေးမှုတွေကြောင်းရိုက်ကူးထားတဲ့ဗီဒီယိုတွေကိုဖျက်ဆီးပစ်ဖို့ညွန်ကြားစာကိုရေးသားထုတ်ပြန်ခဲ့ခြင်းပဲဖြစ်ပါတယ်။ဒီအချက်တွေကြောင့်သူ့အပေါ်မှာဝေဖန်မှုတွေထွက်ပေါ်ခဲ့တာလည်းဖြစ်ပါတယ်။ဒါဟာလေထိုးစဉ် 9/11 လို့လူသိများတဲ့အမေရိကန်ပြည်ထောင်စုကို2017စက်တင်ဘာလကအယ်ကိုက်ဒါအကြမ်းဖက်သမားတွေလေရင်သုံးတိုက်ခိုက်မှုဖြစ်ပွားခဲ့စဉ်ကဖြစ်တဲ့အတွက်ကြောင့်အခြေအနေရတာဝန်ပေးခြင်းခံခဲ့ရတာလို့သူကရှင်းပြခဲ့ပါတယ်။ခုတော့အကျဉ်းသားတွေစစ်ဆေးမှုနဲ့ပတ်သက်လို့ဥပဒေတွေထွက်ပေါ်လာပြီးဖြစ်တဲ့အတွက်ကြောင့် CIA အနေနဲ့ဥပဒေကိုလိုက်နာဖို့ရည်ကြည်တယ်လို့သူကထွက်ဆိုခဲ့ပါတယ
် That under my leadership on my watch CIA will not restart
ကျမရဲ့ခေါင်းဆောင်မှုကျမရဲ့တာဝန်ယူမှုအောက်မှာ CIA အနေနဲ့ဖမ်းဆီးအကျဉ်းကျစစ်ဆေးတဲ့အစီအစဉ်မျိုးလုပ်မှာမဟုတ်ပါဘူး CIA အနေနဲ့အရင်ကအတွေ့အကြုံကနေတင်ကားစာခေါင်းတွေရခဲ့ပါတယ်အဲ့ဒီတုန်းကအစင်သင့်မဖြစ်သေးပဲတာဝန်ပေးခြင်းခံရတာပါကျမအနေနဲ့ CIA ကရတဲ့တင်ကားစာကိုအလေးထားပါတယ်အဲ့ဒီတုန်းက CIA ကအကျဉ်းသားတွေကိုဖမ်းဆီးစစ်ဆေးမှုနဲ့ပတ်သက်လို့အစင်သင့်မဖြစ်ခဲ့ပါဘူးခုခါမှာတော့ဒီဖမ်းဆီးစစ်ဆေးမှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရကဥပဒေတွေထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်အထူးသဖြင့်အမေရိကန်ကဖမ်းဆီးထားတဲ့ဘယ်အကျဉ်းသားကိုမဆိုစစ်လက်ဆွဲစာအုပ်မှာခုမပြုထားတဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကိုပြုလုပ်လို့မရပါဘူး။ကျမအနေနဲ့ CIA ဌာနမှစုံစမ်းထောက်လန်းစုဆောင်းရရှိတဲ့အချက်အလက်တွေကိုဝေဖန်ပိုင်းခြားသုံးသပ်တဲ့အတတ်ပညာကိုအကျိုးအရှိဆုံးဖြစ်အောင်အသုံးချနိုင်ဖို့ကြိုးပမ်းသွားမှာဖြစ်ပါတယ်လို့ CIA ထောက်လန်းရေးဌာနရဲ့ပထမဦးဆုံးအမျိုးသမီးညွှန်ကြားရေးမှူးပြောကြားခြင်းနဲ့တူဒီသတင်းပိုင်းရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်။
You can bend but never break me, 'cause it only serves to make me more determined to achieve.